ယူကရိန်းအရှေ့ပိုင်းမှာသိမ်းပိုက်ခံနေမြေတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူလာနေတဲ့အချိန်မှာပဲယူကရိန်းနိုင်ငံတွင်ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားရာဒေသတွေတဲ့ကဒေသ၄ခုကိုရုရှားသမ္မတဗလာဒီမီယာပူတင်ကစစ်အုပ်ချုပ်ရေးကြေညာလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းရဲ့ဒွန်းညက်စ်လူဟန်ခါဆန်နဲ့ဇာပိုရီဇီယာဒေသတွေမှာစစ်အုပ်ချုပ်ရေးကြေညာချက်အမိန့်ကိုလက်မှတ်ရေးထိုးခဲ့ကြောင်းပူတင်ကလုံခြုံရေးကောင်စီရဲ့အွန်လိုင်းအစည်းအဝေးမှာဗုဒ္ဓဦးနေကပြောဆိုခဲ့တာဖြစ်ပါတယ်။ဆေးဥချုပ်ရေးကြေညာရတဲ့အကြောင်းကိုတော့မပြောပေမဲ့လည်းကြာသာပတင်းနေတကောင်ကဆလို့သူ့ရဲ့အမိန့်စတင်တက်ရောက်မဲ့အကြောင်းပြောပါတယ်။တရားဥပဒေစွန့်မိုးရေးဌာနတွေအနေနဲ့အထူးအဆိုပြုချက်တွေတင်ပြဖို့ကိုလည်းသူက၃ရက်အချိန်ပေးပါတယ်။ယူကရိန်းစစ်တပ်ကအသားစီးရလာတာနဲ့အတူပဲရုရှားခံထားတဲ့အရာရှိတွေနဲ့တောင်းနေချီတဲ့အရက်သားတွေကိုဘေးလွရာစပီးပြောင်းရွှင်နေကြောင်းယူကရိန်းတောင်ပိုင်းခါဆန်ဒေသအတွက်ရုရှားကခေါင်းဆောင်ကပြောဆိုထားချိန်မှာပဲပူတင်ရဲ့ကြေညာချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့နှစ်ရက်တာအတွင်းလူပေါင်း 9,000 ကျော်ဒေသအတွင်းကနေထွက်ခွာသွားပြီဖြစ်ကြောင်းဗလာဒီမီယာဆာဒိုကဗုဒ္ဓဟူးနေ့မှာပြောပါတယ်တချိန်တည်းမှာပဲရုရှားတို့ကယူကရိန်းစစ်ပွဲမှာအီရန်လို့ဒရုန်းယာဉ်တွေအသုံးပြုမှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှဆွေးနွေးရေးအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကတိုက်တွန်းနေကြပါတယ်ရှင်